ရခိုင်ပြည်နယ်ကဒုက္ခသည်တွေစီစစ်ပြန်လည်လက်ခံရေးအစီအစဉ်မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR အကူအညီကိုရယူဖို့ရှိနေပြီးဒီအကူအညီဟာလဲ UEHRD ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာချတာရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းရဲ့လမ်းညွန်ဓာတ်ချက်တွေအောက်မှာဆောင်ရွက်ရမှာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတကာရဲ့တိုက်တွန်းတောင်းဆိုမှုတွေထွက်ပေါ်လာပြီးနောက် UNHCR ရဲ့ပါဝင်မှုကိုအခုလိုကန့်လန့်လိုက်တာဖြစ်ပါတယ်။ကိုတန်းညူကစုံစမ်းမေးမြန်းထားတာပါ
။ရခိုင်မြောက်ပိုင်းဒေသပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့တိမ်ငနက်ရှိတဲ့ရိုဂျာဒုက္ခသည်တွေပြန်လည်စီစစ်လက်ခံရေးကိုဇန်နဝါရီလကုန်ပိုင်းမှာစတင်ဖို့အတွက်မြန်မာနိုင်ငံဘက်ကပြင်ဆင်ဆောင်ရွက်ထားပြီးမြဲဒုက္ခသည်တွေပြန်လာဖို့ဆန္ဒမရှိသေးတာကြောင့်ဒီစီစဉ်ဟာပြတ်တလောက်နေပါဖြစ်သွားခဲ့ရတာပါ။ဒုက္ခသည်တွေသူတို့ရဲ့သဘောဆန္ဒအတိုင်းပြန်လာဖို့ဆိုလို့ရှိရင်ပြန်လည်နေရာချထားမဲ့သူတို့ရဲ့မူရင်းဒေသတွေမှာလုံခြုံဘေးကင်းမှုရှိဖို့အထူးသဖြင့်ဆိုရင်နိုင်ငံတကာရဲ့စောင့်ကြည့်မှုလိုရဲဆိုပြီးတော့နိုင်ငံတကာလူခွင့်ရေးဖွဲ့တွေရောအစိုးရတွေကပါပြောခဲ့ပါတယ်။ပြန်လည်စီစစ်လက်ခံရေးမှာမြန်မာအစိုးရဘက်ကဖွဲ့စည်းထားတဲ့ UEHRD ကဦးစီးဦးဆောင်လုပ်ပြီးတော့နိုင်ငံတကာအဖွဲ့အစည်းရဲ့ဆိုလို့ ICRC တချင်ကြီးအသင်းလောက်ကိုပဲခွင့်ပြုခဲ့တာပါ။ဒါပေမဲ့အခုတော့ဒီလာမယ့်ပြန်လည်စီစစ်လက်ခံရေးအစီအစဉ်မှာတော့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အကူအညီကိုရယူဖို့အတွက်မြန်မာအစိုးရဘက်ကကမ်းလှမ်းလိုက်ပါတယ်။မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးတွင်နိုင်ငံတကာဆက်ဆံရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကတရားဝင်အသိပေးလိုက်တာ
ပါ That UNHCR and other UN agencies would be invited to take part as appropriate in various stages of return and resettlement. In this regard, I am very pleased to inform the council that on 23rd February
ဒုက္ခသည်တွေပြန်လာရေးနဲ့ပြန်လည်နေရာချထားရေးလုပ်ငန်းစဉ်အဆင့်ဆင့်တွေမှာပါဝင်ဖို့ UNHCR နဲ့တခြားကုလသမဂ္ဂအေဂျင်စီတွေကိုဖိတ်ခေါ်သွားပါမယ်မြန်မာအာဏာပိုင်တွေဟာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့ UNHCR တာဝန်ရှိသူတွေကိုဖေဖော်ဝါရီလ23ရက်နေ့ကတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်တွင်းလူမှုအသိုက်အဝန်းအားလုံးအတွက်ဖွံ့ဖြိုးရေးအစီအစဉ်နဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးအစိုးရလုပ်ငန်းတွေမှာပူးပေါင်းကူညီဖို့ဖိတ်ခေါ်လိုက်တယ်ဆိုတာကိုအခုလူခွင့်ရေးကောင်စီကိုအသိပေးလိုက်ပါတယ
်။မြန်မာနိုင်ငံဘက်ကတာဝန်ရှိသူချုပ်ကိုဗီဒီယိုကဆက်သွယ်စုံစမ်းကြည့်ရမှာတော့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အဆင့်3ဆင့်သတ်မှတ်ထားရမှာဒုတိယနဲ့တတိယအဆင့်တွေမှာပဲ UNHCR ကိုပါဝင်ပတ်သက်ခွင့်ပေးဖို့မူလကဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အခုတော့ဒီပထမဆုံးအဆင့်ဖြစ်တဲ့ Repatriation ဒုက္ခသည်ပြန်လည်လက်ခံရေးမှာပါ UNHCR ကိုတစုံတရာပါဝင်ခွင့်ပေးဖို့ညှိနှိုင်းဆုံးဖြတ်ခဲ့တယ်လို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ UN တာဝန်ရှိသူတွေနဲ့မြန်မာနိုင်ငံဘက်ကပြည်သူ့ဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ပြီးတော့ UNHCR ဘက်ကဘယ်လိုကူညီနိုင်မလဲဆိုတာကိုကန့်လန့်ထားတဲ့အကြောင်းသိရပါတယ်။ဒါပေမဲ့လည်းအစိုးရရဲ့ကော်မတီဖြစ်တဲ့ UEHRD ရဲ့လမ်းညွှန်ချက်အောက်မှာပဲ UNHCR အနေနဲ့ပူးပေါင်းဆောင်ရွက်ခွင့်ရမှာဖြစ်တယ်လို့လည်းသိရပါတယ်။အသေးစိတ်ကိုတော့နှစ်ဖက်စလုံးညှိနှိုင်းနေစေရှိတယ်လို့သိရပါတယ်။ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးဘက်ကတော့ဒီကိစ္စပေါ်မှာတရားထုတ်ပြန်ချက်မကြခင်ထုတ်ပြန်မယ်လို့ပဲ VUE ကိုအကြောင်းပြန်ပါတယ်။ရိုဂျာဒုက္ခသည်တွေပြန်ဖို့ရည်နဲ့ပတ်သက်လို့တော့ဘင်္ဂလားဒေ့ရှ်ဘက်မှာမူလကလေးက UNHCR နဲ့ပူးပေါင်းဆောင်ရွက်မှုတွေရှိပြီးသားဖြစ်ပါတယ်။ဒါပေမဲ့လည်းဇန်နဝါရီလအကုန်စမဲ့အစီအစဉ်မှာတော့ဒုက္ခသည်တွေရောနိုင်ငံတကာရဲ့စိုးရိမ်ချက်ကြောင့်မှာဘင်္ဂလားဒေ့ရှ်ဘက်ကဒီပြန်ပို့ရေးအစီအစဉ်ကိုမူလသတ်မှတ်ချက်အတိုင်းဆောင်ရွက်နိုင်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့မကြခင်ကပဲမြန်မာပြည်ထောင်စုနဲ့ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ဆွေးနွေးခဲ့ပြီးတဲ့နောက်ပိုင်းဒုက္ခသည်တွေပြန်ပို့ရေးအတွက်အပြန်အလှန်စီရင်ပေးဖို့တဲ့လုပ်ငန်းစဉ်တွေကိုပြန်လည်စတင်နိုင်နေပြီဖြစ်ပါတယ်ခင်ဗျာ။